မြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးတော့အာဆီယံ2ကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတတိယအကြိမ်တွားရောက်ဖို့ပြင်ဆင်နေပြီးတော့မြန်မာနိုင်ငံကိုအကူအညီတွေပေးပါဖို့ပေးဖို့အတွက်သူရဲ့ကြိုးစားမှုတွေကိုလည်းလက်လျှော့မှာမဟုတ်ဘူးဆိုပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်ကသတင်းတောက်တွေကိုပြောပါတယ်။လာမယ့်စက်တင်ဘာလအစောပိုင်းမြန်မာနိုင်ငံကိုတတိယအကြိမ်တွားဖို့သူပြင်ဆင်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအခြေအနေတွေကိုထင်းသိမ်းသိမ်းကင်သွယ်တွားဖို့လည်းသူကသတိပေးပြောဆိုပါတယ်
။ And I say it clearly publicly.If more executions are conducted, then things will have to be reconsidered.
လူသိချင်းကြားကိုပြောပြပါပြီ။ဒီလိုမျိုးနောက်ထပ်ကွန်မြက်တက်ဖြတ်မှုတွေထပ်လုပ်မယ်ဆိုရင်တော့ချင်းတွေကိုပြန်စင်းစားသုံးသပ်ရပါလိမ့်မယ်။ကျွန်တော်တို့ရဲ့ရည်တည်ချက်ကိုပြန်သုံးသပ်ရပါလိမ့်မယ်။ဒီအတွက်အာဆီယံနိုင်ငံရဲ့ဝန်ကြီးကိုးဦးစလုံးကသဘောတူထားပါတယ်။ဆိုပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးလည်းဖြစ်မြမရေးအာဆီယံ2ကိုယ်စားလှယ်ဖြစ်တဲ့ press conference ပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံလှုပ်ရှားသူ၄ဦးကိုတည်တံစီရင်ကွပ်မြက်ခဲ့တာကမြန်မာနိုင်ငံတည်ငြိမ်အေးချမ်းစီဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုတွေကိုထိခိုက်စေခဲ့တယ်လို့လည်းသူကပြောပါတယ်။အာဆီယံလက်ကျောက်ဥက္ကဋ္ဌဖြစ်တောင်းယူထားတဲ့ကမ္ဘောဒီးယားနိုင်ငံဟာမြမကြီးအာဆီယံကိုအထူးကိုယ်စားလှယ်အဖြစ်လဲ press conference ကိုခန့်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့အာဆီယံနိုင်ငံကြီးဝန်ကြီးများနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းမှာတော့မြမစစ်ကောင်စီတယောက်ခွင့်မရပါဘူး။မြမနိုင်ငံဘက်ကတိုးတက်ဖြစ်ထွန်းမှုတွေမမြင်ရသေးတော့စစ်ကောင်စီကိုအာဆီယံမှာကုစားပြုခွင့်မပေးဘူး။အာဆီယံနိုင်ငံကြီးဝန်ကြီးတွေကသဘောထားအတူတူရှိတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကြုံလာတဲ့အကြမ်းဖက်မှုတွေနဲ့နိုင်ငံရေးအခြေအနေတွေကိုဖြေရှင်းဖို့မြန်မာရေးအာဆီယံဘုံသဘောထား၅ချက်ကိုစစ်ကောင်စီဥက္ကဋ္ဌအပါအဝင်အာဆီယံခေါင်းဆောင်တွေက2022ခုနှစ်အတွင်းမှာပဲတင်ပြတဲ့ချခဲ့တာပါ။ဒါကိုမြန်မာစစ်ကောင်စီဘက်ကလက်လျောဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံရောနိုင်ငံတကာကပါအပြစ်တင်ပါတယ်။မြန်မာစစ်ကောင်စီဥက္ကဋ္ဌကတော့ကပ်ဘေးနဲ့မငြိမ်သက်မှုတွေကြောင့်ဒီသဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့အတွက်မဖြစ်နိုင်ခဲ့တာပါဆိုပြီးတော့သူ့ရဲ့မိကုံးတင်မှာပြောဆိုခဲ့ပါတယ်ခင်ဗျာ။